ဂျပန်နိုင်ငံမြောက်ပိုင်းဟိုကိုင်ဒိုကျွန်းမှာပြည်ယာ 6.9 ရှိရဲ့ငရင်တစ်ခုဒီနေ့လှုပ်ခတ်ခဲ့ရကသေဆုံးသူဖြစ်တရားဝင်အတည်ပြုနိုင်သူ9ဦးထိရှိသွားပါပြီ။ငရင်ဟာတိုမာကွန်မန်မြို့အရှေ့ဘက်မြောက်ကီလိုမီတာ40အနက်မှာဗဟိုပြုလှုပ်ခတ်ခဲ့တာဖြစ်ကြောင်းလဲဂျပန်နိုင်ငံမိုးလေသာဌာနကပြောပါတယ်။ပြင်ထန်တဲ့ငရင်ကြောင့်ရာနဲ့ချီရဲ့အိမ်တွေမြောက်ရောက်ကုန်တယ်လို့ဒေသခံကြေးရွာလမ်းတွေပေါ်မှာလည်းရွှေ့ရည်နဲ့ပြင်းထန်နေကြတာပါ။ကျွန်းပေါ်မှာရှိတဲ့အိမ်နောက်စု3သန်းနီးပါးကလည်းလက်စစ်မီးတွေပြတ်တောက်နေပါတယ်။ကျွန်းပေါ်မှာပြေးဆွဲနေတဲ့ရထားနဲ့ဂျီတိုစီနိုင်ငံတကာလေဆိပ်ကိုလည်းပိတ်ထားပါရယ်။ငရင်ကြောင့်လူပေါင်း140လောက်ထိရိုက်ဒဏ်ရာရခဲ့ကြပြီးအပျက်စီးတွေကမှလူ40လောက်ပျောက်ဆုံးနေကြောင်းလဲနိုင်ငံပိုင် NHK သတင်းကကြေညာထားပါရယ်။ငရင်တန်တဲ့ဟိုကိုင်ဒိုကျွန်းကိုကာကွယ်ရေးတပ်ဖွဲ့ဝင်1000ကျော်လောက်ဆေးလွတ်ထားပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအတွက်ထောက်ချီရတပ်ဖွဲ့ဝင်တွေထပ်မံဆေးလွတ်သွားမှာဖြစ်ကြောင်းလဲဝန်ကြီးချုပ်ရှင်စူဝါဘေးကပြောဆိုထားတာပါ။အရင်လောက်ကခဲ့တဲ့အတွက်ဘေကင်းလုံယုံမှုရှိမှရှိဆစ်ဆဲဖို့တိုမာရီနျူကလ িয়ার ဆယ်ယုံကတပ်ပေါင်းမှု၃ခုကိုလည်းရန်နာထားပါရယ်ဆယ်ယုံမှာအသုံးပြုနေတဲ့နျူကလ িয়ার လောင်စာတွေကိုအေးခံဖို့အတွက်အရန်တားပိစက်ကိုတုံးနေတဲ့အကြောင်းလဲဆယ်ယုံတာဝန်ရှိသူတွေကပြောဆိုထားကြတာပါဂျပန်နိုင်ငံရှေ့မြောက်ဘက်မှာ2011ခုနှစ်မတ်လတုန်းကငရင်းနဲ့ဆူနာမီရေလိုင်းတံခံခဲ့ရတော့ကဖူကူရှိမာဒိုင်းချီနျူကလ িয়ার ဆယ်ယုံမှာပင်မတားပိစက်နဲ့အရန်တားပိစက်နှစ်ခုစလုံးပျက်စီးသွားတဲ့အတွက်နျူကလ িয়ার လောင်စာတွေအရေးပြောကြခဲ့ပြီးရီယိုတတိကျဓာတ်တွေလည်းပြန့်နှံ့ခဲ့မှုပါတယ်